အာဏာသိမ်းဆူဒန်နိုင်ငံမှာဒီမိုကရေစီလှုပ်ရှားတဲ့အုပ်စုတွေကနှစ်ရက်ကြာစီရီယံလှုပ်ရှားမှုကိုတနင်္ဂနွေနေ့ကစတင်လိုက်ပြီးဆက်အာဏာသိမ်းမှုကိုဆန့်ကျင်နေပါတယ်။တယ်လီဖုန်းနဲ့အင်တာနက်လိုင်းတွေကြားဖြတ်နှောက်ယှက်ခံနေရတဲ့အတွက်စီရီယံမှာပါဝင်လာကြဖို့အကန့်အသတ်ဖြစ်နေပါတယ်။အောက်တိုဘာ25ရက်အာဏာသိမ်းပြီးနောက်ပိုင်းအင်တာနက်လိုင်းတွေတုတ်ဆိုင်းနေပြီးတော့တယ်လီဖုန်းလိုင်းတွေလည်းပုံမှန်အဆက်အသွယ်မရဖြစ်နေပါတယ်။ဒေသခံတော်လှန်ရေးအင်အားစုတွေနဲ့အတူ2019တုန်းကသမရဟောင်းအိုမာအယ်ဘာရှားကိုဖြုတ်ချခဲ့တဲ့ဆူဒန်ပညာရှင်များအစည်းအရုံးတို့ကဆီယနာသိမ်းမှုအဆုံးသတ်သွားစီရေးအတွက်ဆူဒန်ဆန္ဒပြပွဲတွေကိုဥဆောင်နေတာပါကာတွန်းမြို့တော်မှာရှိတဲ့ပညာရေးဝန်ကြီးဌာနအဆောက်အုံနာထိုင်းတပိတ်လုံနေသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကမြေရီယိုဘုံတွေတုံးပြီးဖြိုခွဲခဲ့တယ်လို့ဆရာများတက်မကကပြောပါတယ်အဲ့ဒီတပိတ်အတွင်းလူ89ဦးဖမ်းဆီးခံရပါတယ်နိုင်ငံရေးတကြွလှုပ်ရှားသူတွေကတော့ဆူဒန်စစ်တပ်နိုင်ငံရေးကနေထွက်သွားဖို့တောင်းဆိုထားပြီးမလန်လျောရင်နိုဝင်ဘာ23ရက်နေ့လူလူအောင်ကြွမှုလုပ်မယ်လို့စီစဉ်ထားသလိုလုံးဝအပေးအယူညှိနှိုင်းမှာမဟုတ်ဘူးလို့ကြွေးကြော်ထားပါတယ်